ဒီမနက်ကမှာရွေးကောက်ပွဲတွေအောက်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အတွက်တမရအုံတင်းစင်ကိုအမေရိကန်တမရဘရက်အိုဘားမားကခြေကျစကားပြောကြားလိုက်ပါတယ်။တနင်္လာနေ့ကရွေးကောက်ပွဲမှာအဓိကနိုင်ငံရေးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရထားတဲ့အတွက်အစိုးရတက်ကိုဦးဆောင်နိုင်မဲ့လာလာရေးရှိနေချိန်မှာပဲတမရအုံတင်းစင်ကိုအမေရိကန်တမရကတယ်လီဖုန်းဆက်ပြောဆိုခဲ့တာပါ။
ဦးရထုတ်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မိမြန်ချပါရရှင်။အဲဘဲချင်းလောက်ကဟိုတမရနှစ်ဦးတို့တွေ့ခဲ့ကြပါလဲရှင်တယ်လီဖုန်းကနေတဆင့်။
ဒီနေ့မနေ့ရှင်းနာရီခွဲလောက်မှာကျွန်တော်ဖုန်းပေါ်နေဆက်သွယ်လို့စကားပြောတာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးတို့ဘာတွေများဆွေးနွေးခဲ့ကြပါလဲရှင်။ပထမဆုံးတော့အမေရိကန်တမရဥပမာဘက်ကကျွန်တော်တို့ရဲ့နိုင်ငံမှာသမိုင်းတူမဲ့လွတ်လပ
ီမှုဟာသမရာကြီးရဲ့ရဲဝင်လုဆောင်ခဲ့တဲ့ပြည်ပြောင်းလဲရေးဆောင်ရွက်ချက်တွေရလဒ်တွေဖြစ်တယ်ဆိုတော့လည်းပြောပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဆက်ပြီးဒီနေ့အေးချမ်းမှုပေါ်ဆောင်နိုင်မှုနဲ့အလုံးပူပေါင်းလို့မှဒီငင်းချမ်းစွာဒီဒီဆွေးပြောင်းပေးတဲ့ကိစ္စတွေလုပ်ဖို့သူတိုက်တွန်းကြတယ်ရှိပါတယ်။
အဲ့တော့ဒီအမေရိကန်သမ္မတရောသမ္မတကြီးဦးသိန်းစိန်ဟိုအာဏာလွှဲပြောင်းမပေးခင်ဆက်ကြားမှာလာဖို့ရောရှိပါသေးလားရှင်ဝင်းကြီ
းအဲ့တော့ကျွန်တော်တို့လောလောဆယ်ဘာမှအိတ်ခီးစနစ်ပတ်သက်လို့မသိရသေးပါဘူးဒါပေမဲ့မကြာခင်မှာမလေးရှားနိုင်ငံမှာပြုလုပ်မယ်အာဆီယံထိပ်သီးစည်းဝေးမှာတော့သူတို့နဲ့တွေ့ပြမယ်ထင်ပါတယ်အ
ဲ့တော့ဒီအမေရိကန်သမ္မတဖုန်းဆက်တဲ့ပြင်ပေါ့နော်တရုတ်တို့တခြားနိုင်ငံတွေရောသမ္မတကြီးဦးသိန်းစိန်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုမှုရွေးကောက်ပွဲနဲ့ပတ်သက်လို့ရောရှိပါသေးလားရှင်ဝင်းကြီ
းဟောဒီနေ့ကြီးတော့ကျွန်တော်တို့တဲ့လူတွေနဲ့တရားဆက်သွယ်ပြောဆိုတာတော့မရှိပါဘူ
း။ဒီငင်းငင်းချင်းချင်းလွှဲပြောင်းပေးမယ်ဆိုပြီးတော့လဲသမလာကြီးကမနေတော့ကလည်းဝင်းကြီးတို့ကြီးညာချက်ထဲမှာလဲကျမတို့တွေ့ပါတယ်။အဲ့တော့ဝင်းကြီးရှင်အခုဒီရွေးကောက်ပွဲရလဒ်ဒီအပေါ်မှာရောသမလာဦးသိန်းစိန်ဘက်ကဟိုသူ့ဘက်ကဘလို့များဒီအပေါ်မှာရှုမြင်ပါတလဲရှင်ဘလို့များသမလာဘက်ကဒီကိစ္စအပေါ်မှာခံစားနေပါတလဲ
။သမလာကြီးနေနေရတော့ဗျာပထမဆုံးကတော့ဒါဒီပြီးခဲ့တဲ့၅နှစ်အတွင်းမှာကျွန်တော်တို့အနေနဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းတွေကိုကတိပြုတဲ့အတိုင်းဆောင်ရွက်ခဲ့တယ်။အဲကတိပြုထားတဲ့အတိုင်းပဲကျွန်တော်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုကျင်းပနိုင်ခဲ့တဲ့အတွက်ကြောင့်မလို့ဒါသူဝင်းမြောက်ဝင်းသာဖြစ်တာပေါ့။နှစ်ကတော့ကျွန်တော်တို့ရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းများအပေါ်မှာပြည်သူတွေရဲ့အကဲပြတ်ဆုံးဖြတ်မှုကိုတော့သူ့အနေနဲ့ဘာမှစောရကတက်စရာမရှိပါဘူး။အဲဒီဆုံးဖြတ်ချက်တိုင်းပဲသူလက်ခံပါတယ်။သုံးကတော့ဒီနေ့ပဲကျွန်တော်တို့ဝင်းကြီးရဲ့အားလုံးကိုကျွန်တော်တို့အနေနဲ့ပြည်ပြောင်းလဲအစနဲ့ပြည်ပြောင်းလဲအလယ်မှာရောပြည်ပြောင်းလဲရဲ့အဆုံးဖြစ်တဲ့ရွေးကောက်ပွဲကိုရောအောင်မြင်ကျင်းပနိုင်ခဲ့ပြီ။ဒါကြောင့်မလို့ပြည်သူတွေရဲ့ဆုံးဖြတ်ချက်အတိုင်းပေါ်ပေါက်လာမဲ့အစိုးရအဖွဲ့ကိုစနစ်တကျတတ်နိုင်ရှင်ချင်းတာဝန်တွေလွှဲပြောင်းပေးနိုင်မှုပြင်ဆင်မှာဆိုပြီးတော့ကျွန်တော်တို့သိမကြသေးခင်ကပဲကျွန်တော်တို့ဝင်းကြီးဖွဲ့အစည်းအဝေးမှာညွှန်ကြားခဲ့ပါတယ
်။ဟုတ်ကဲ့။အဲ့တော့အခုဒီဒေါ်အောင်ဆန်းစုကြည်နဲ့တော့ဝင်းကြီးမနေ့တုန်းကလည်းထုတ်ထားပါတယ်ဒီရွေးကောက်ပွဲရလဒ်တွေအပြီးမှာတွေ့ဖို့ပေါ့နော်ဟိုညှိနှိုင်းဆောင်ရွက်မယ်ဆိုပြီးတော့ပြောထားပါတယ်ရွေးကောက်ပွဲရလဒ်တွေအပြီးပြီးချင်းမှာဟိုတဦးချင်းအနေနဲ့တွေ့သွားမလားရှင်ဝင်းကြီးဒါမှမဟုတ်လို့ရှင်ရင်ဒီကာကျုပ်တို့ဟိုလွတ်တော်ဟိုနိုင်ရကားတို့နဲ့သမရကြီးနဲ့ပေါ့နော်လေးပွင့်ဆိုင်များဖြစ်လာနိုင်မလားရှင
်ပထမဆုံးကတော့ဒေါ်အောင်ဆန်းစုကြည်ရဲ့စာထဲမှာလေးပွင့်ဆိုင်ဆိုတဲ့စကားလုံးမသုံးမထားပါဘူးဒုတိယချက်ကတော့သူကတဦးချင်းစီကိုပဲတရားလိမ့်မှုပြီးတော့စာပို့ထားပါတယ်။ဒါမှမဟုတ်ကျွန်တော်တို့ပြန်ကြားစာထဲမှာလည်းဒီရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပြီးသွားတဲ့အခါမှာအနှိမ့်နိုင်ဆောင်ရွက်ပါမယ်လို့ပြောတာကအားလုံးကိုခြုံငုံလို့ပြောလိုက်တာပေါ့ဘယ်လိုပုံစံနေတဲ့တွေ့မလဲဘာအကြောင်းအရာတွေဆွေးနွေးမလဲဘယ်နေရာမှာတွေ့မလဲဆိုတာတွေကအဲ့ဒီခါကျမှပဲကျွန်တော်နှိမ့်နိုင်လို့မနိုင်မယ်လို့ထင်ပါတယ
်။ဝင်ကြီးလို့လည်းဒီကာလတော့နည်းနည်းလေးအလုံးရှုံမဲ့ကာလလည်းဖြစ်ပါလိမ့်မယ်။အဲ့တော့ဒီအာဏာလွှဲပြောင်းရေးပေါ့နော်အစိုးရသည့်တရက်ကိုပြတ်ထပ်ပြော့တာဝန်လွှဲပြောင်းပေးရေးမှာဝင်ကြီးတို့ဘက်ကဟိုအခက်ခဲတချို့များရှိနေပါလား။ဘာတွေများဟိုအရေးတကြီးပြင်ဆင်နေရတာတွေရောရှိပါသလားရှင်
။မရှိပါဘူးခင်ဗျာကျွန်တော်တို့တွေကစကနေကပြည်ပြင်ပြောင်းလဲလုပ်ခဲ့နေကအဲ့ဒါရွေးကောက်ပွဲတွေကိုလွတ်လပ်ပြီးတရားမျှတဆိုတော့ကျင်းပမယ်။အဲ့ရွေးကောက်ပွဲရလဒ်ဒီတိုင်းပေါ်လာတဲ့အတိုင်းဆက်လက်ဆောင်ရွက်မယ်။အဲ့လိုဆောင်ရွက်တဲ့ခါမှာလည်းဟလာဒါလည်းဖြစ်ထွက်ပေါ်လာတဲ့ဆိုးရွားတွေကိုဘယ်လိုပဲဖြစ်ဖြစ်လွှဲပြောင်းနိုင်မှုတော့ဆိုတော့ကျွန်တော်တို့လုံခဲ့တဲ့တနေ့လောက်ခနေ့ကအကျိုးတင်ပြင်ဆင်ခဲ့တာတွေရှိပါတယ်။ဒါမှမဟုတ်ခုချိန်မှာတော့ကျွန်တော်တို့မှတရားအခက်အခဲမရှိပါဘူး။တစ်ဖက်ကိုလွှဲပြောင်းတဲ့ခါမှာပို့ပြီးတော့စနစ်ကျနာဖို့အတွက်ပဲကျွန်တော်တို့ပြင်ဆင်ဆောင်ရွက်နေတာရှိပါတယ်။ဒီနေ့လုပ်တဲ့ဆိုးရွားဖွဲ့အစည်းအဝေးမှာလည်းတမန်တော်ကြီးကဒါကိုပဲလေးနဲ့ထားပြီးညွှန်ကြားပါတယ်။ကျွန်တော်တို့ကပထမဆုံးအသွင်ကူးပြောင်းရေးကိုကျွန်တော်တို့အောင်မြင်စွာဆောင်ရွက်နိုင်ခဲ့တယ်။ဒါမှမဟုတ်ပထမဆုံးကျွန်တော်တို့ငြိမ်းချမ်းစွာတာဝန်လွှဲပြောင်းခြင်းကိုတော်နိုင်မှုတွေကျွန်တော်တို့အားလုံးဝိုင်းဝန်းကြိုးပမ်းကြဖို့မှာပါတယ်ဒါမှမဟုတ်ကျွန်တော်တို့ဘာအခက်အခဲမှမရှိဘူးလို့ပြောချင်ပါတယ်